COVID-19 တခွဲတည်ပြုလူနာတွေထဲမှာလူနာနံပါတ်၄ဟာပထမဦးဆုံး COVID-19 ကြောက်ကင်းသူဖြစ်လာခဲ့ပါပြီ။နောက်ထပ်တခွဲတည်ပြုလူနာအမှတ်9ဟာလည်းဒီရောဂါကြောက်ကင်းမဲ့အလားအလာရှိရလို့ကျန်းမာရေးဌာနတာဝန်ရှိသူကပြောပါတယ်။မြန်မာနိုင်ငံတွင်က COVID-19 တခွဲတည်ပြုလူနာတွေရဲ့အခြေအနေကိုပြောပြသွားမှာပါ။မန္တလေးကံတော်နဒီခေယုံက COVID-19 တခွဲတည်ပြုလူနာဖြစ်တဲ့အသက်32နှစ်အရွယ်အမျိုးသားဟာပထမဦးဆုံးရောဂါကြောက်ကင်းသူဖြစ်လာတယ်လို့ကျန်းမာရေးနဲ့အောက်ကစားဝန်ကြီးဌာနကညွှန်ကြားရေးမှူးချုပ်ဒေါက်တာတာထွန်းကျော်က VOA ကိုအတည်ပြုပြောဆိုလိုက်ပါတယ်။အဲ့တော့ဆရာဒီပထမဦးဆုံး COVID-19
ကြောက်ကင်းတဲ့လူနာဆိုရင်တော့အမှတ်၄လူနာလို့ပြောလို့ရမှာပေါ့နော်။ဟုတ်ပါတယ်ခင်ဗျာမှန်ပါတယ်မှန်ပါတယ်။
ကမ္ဘာကျန်းမာရေးအဖွဲ့ရဲ့သမတ်ချက်နဲ့အညီတခွဲတည်ပြုလူနာတွေကိုပြန်စစ်တဲ့အချိန်မှာနှစ်ကြိမ်ဆက်တိုင်းနက်ဂတစ်ဖြစ်ခဲ့ရင်ဆေးရုံကနေဆင်းလို့ရတဲ့လူနာအဖြစ်သတ်မှတ်လို့ရပြီဆိုတာကိုဒေါက်တာတာထွန်းကျော်ကအခုလိုရှင်းပြထားပါတယ်။ဖေဝါကူတာမှုပြီးရင်6ရက်ကြာတဲ့အချိန်မှာစပြီးတော့နော်တခွဲနမူနာယူပြီးစစ်ပါလေ။အဲ့တော့အဲ့ဒီတခွဲနမူနာယူပြီးစစ်တဲ့အချိန်မ
Luna UV site chain ma ehri ma negative tui kai yin do di Luna ha covid 19 virus ko kin sin twa bi so pi do set do tat mat par de
ဒါပေမဲ့ COVID-19 လူနာတွေကိုကူတာရမှာတခြားနိုင်ငံတွေရဲ့အတွေ့အကြုံအရဆိုလူနာကိုဆေးရုံကဆင်းဝင်ပေးလိုက်ပေမဲ့အသွားလာကန့်သက်ပြီးနေအိမ်မှာပဲ14ရက်ကြာတည်တံ့နေထိုင်ဖို့ကိုစီမံဆောင်ရွက်ထားတယ်လို့သိရပါတယ်။အခုလူနာနံပါတ်4ဟာရောဂါပျောက်ကင်းလို့ဆေးရုံကဆင်းဝင်ရခဲ့ပေမဲ့လူနာရှင်ရဲ့ဆန္ဒအရ Home Quarantine 14ရက်ကိုဆေးရုံမှာပဲနေထိုင်မယ်လို့ဒေါက်တာတာထွန်းကျော်ကပြောပါတယ်
။ဒီလူနာကမိမိရဲ့အိမ်ကိုပြန်ပြီး Home Quarantine နေဖို့အတွက်အခက်အခဲရှိတဲ့အတွက်ဆေးရုံမှာနောက်ထပ် home quarantine 14ရက်ကိုအဲ့ဒီကန်တော်နေဒီဆေးရုံမှာပဲနောက်ထပ်နှစ်ပတ်ဆက်လက်ပြီးတော့နေဖို့လူနာရှင်ကဆန္ဒရှိတဲ့အတွက်ကန်တော်နေဒီမှာပဲကျွန်တော်တို့နောက်ထပ်နှစ်ပတ်ထားပြီးတော့စောင့်ကြပ်ကြည့်ရှုဖို့စီစဉ်ထားပါတယ်
။ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့မနေ့ကညထုတ်ပြန်ချက်အရအထူးဆိုမြန်မာနိုင်ငံမှာသေဆုံးသွားသူတအူးအပါအဝင် COVID-19 တက်ခွဲအတည်ပြုခဲ့သူလူနာ22ဦးအထိရှိခဲ့ပါတယ်။နေပြီးတော့ပြည်သူဆေးရုံကြီးကအသက်58နှစ်အရွယ်အမျိုးသမီးလူနာနံပါတ်9ကိုပြန်လည်စစ်ဆေးရမှာတော့ပထမတစ်ချိန်မှာနက်ဂတီးဗ်လို့အဖြေထွက်ထားပြီးနောက်ထပ်တစ်ချိန်စစ်ဆေးမှုရဲ့အဖြေကတော့ဒီကနေ့ညထုတ်ပြန်ချက်ထဲမှာပါလာနိုင်တယ်လို့ဒေါက်တာတာထွန်းကျော်ကပြောပါတယ်
။နေပြည်တော်မှာရှိတဲ့လူနာကနက်ဂတီးဗ်တစ်ချိန်ရထားပြီးဖြစ်ပါတယ်။အခုသူစီကဓာတ်ခွဲနမူနာကိုယူပြီးတော့ရန်ကုန်ပြည်သူ့ကျန်းမာရေးဓာတ်ခွဲခန်းကိုပို့ထားပါတယ်။ဒီနေ့ညအဖြေမှာသူ့ရဲ့အဖြေပါမယ်လို့ကျွန်တော်သိရပါတယ်ခင်ဗျာ။
ကျန်းရှိနေသေးတဲ့ COVID-19 လူနာတွေကိုသက်ဆိုင်ရာဆေးရုံတွေမှာတည်တံ့ထားရှိပြီးကုသပေးနေသလိုအထူးချက်မှတ်ကုသပေးနေရတဲ့လူနာ2ဦးရဲ့ရောဂါအခြေအနေဟာလည်းတိုးတက်ကောင်းမွန်လာတယ်လို့သိရပါတယ်။ဒီရောဂါကူးစက်မှုကနေကာကွယ်နိုင်မှုအတွက်ကျန်းမာရေးနဲ့အောက်စားဝင်ကြီးဌာနကထုတ်ပြန်ထားတဲ့လိုက်နာရမယ့်အချက်အလက်တွေကိုတိတိကျကျလိုက်နာပေးဖို့လည်းတိုက်တွန်းထားပါတယ်။ဒီကနေ့စီးရင်တွေအရဆိုနိုင်ငံပေါင်း209နိုင်ငံကိုကူးစက်ခဲ့ပြီးလူပေါင်း73သိန်းကျော်ကိုကူးစက်ခဲ့တာပါဒီရောဂါကြောင့်သေဆုံးခဲ့သူ9000ဝဲကျော်ရှိခဲ့ပေမဲ့ရောဂါပျောက်ကင်းသူအရေအတွက်ဟာလည်း29000ကျော်အထိရှိနေပြီဖြစ်ပါတယ်ကျွန်မဆုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်